This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ရေဒီယို NUG ကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆက်အာနာရှင်ဘေးတို့မှကင်ဝေးပြီးကိုယ်စိတ်နှစ်ပါးအေးချမ်းလုံခြုံကြပါစေလို့ရေဒီယို NUG ဖွယ်သားများမှဆုတောင်းမြတ်တာပို့သလိုက်ပါရခင်ဗျာမင်္ဂလာနံနက်ခင်းပါခင်ဗျာဒီကနေ့2025ခုနှစ်စက်တင်ဘာလ10ရက်နေ့ရေဒီယို NUG ရဲ့မနက်ပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာရေဒီယို NUG စီရေးသတင်းကောက်နှုတ်ချက်ကိုမင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါရခင်ဗျာရေဒီယို NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီးရေဒီယို NUG ရဲ့မနက်ခင်းစီရေးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီရေးသတင်းနေဖြင့်ပြည်သူခုခံတွန်းလှန်စစ်၄နှစ်တာကာလမှာစစ်အုပ်စုကမြို့နယ်စုစုပေါင်းရဲ့39ရာခိုင်နှုန်းခန့်သာစိုးမိုးထားနိုင်တော့တယ်လို့ MOD ထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်ပြည်သူခုခံတွန်းလှန်စစ်၄နှစ်တာကာလမှာအကြမ်းဖက်စစ်အုပ်စုကအခြေစိုက်ဌာနချုပ်စခန်း180ကျော်ကိုလက်လွတ်ထားရပြီးနိုင်ငံတော်ဝန်မြို့နယ်စုစုပေါင်းရဲ့39ရာခိုင်နှုန်းခန့်ကိုသာစိုးမိုးထားနိုင်တော့တယ်လို့ MOD ကပြည်သူခုခံတွန်းလှန်စစ်၄နှစ်ပြည့်အစီရင်ခံစာမှာဖော်ပြထားပါတယ်2025ခုနှစ်ဩဂုတ်လအထိမဟာမိတ်တိုင်းသားတော်လှန်ရေးအဖွဲ့များပြည်သူ့ကာကွယ်ရေးတပ်မတော်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖတို့ကတနိုင်ငံလုံးရှိမြို့နယ်စုစုပေါင်းရဲ့16ရာခိုင်နှုန်းကိုအပြည့်အဝစိုးမိုးထိန်းချုပ်ထားပြီး24ရာခိုင်နှုန်းကိုဝိုင်းပတ်ပိတ်ဆို့ထိန်းချုပ်ထားက21ရာခိုင်နှုန်းမှာတော့တော်လှန်စစ်ပွဲများဖြစ်ပွားနေတယ်လို့ဆိုပါတယ်2024ခုနှစ်နှစ်ကုန်အထိတိုင်းစစ်ဌာနချုပ်2ခုဒါကစဌာနချုပ်2ခုစကခဌာနချုပ်5ခုစစ်ဗျူဟာအခြေချစခန်း6ခုလေတပ်ဆွဲ2ခုတိုက်ခတ်ရေးနောက်တန်းစခန်း86ခုလက်ရုံးနောက်တန်းစခန်း54ခုနဲ့နေကြားဆောင်စခန်း18ခုစုစုပေါင်းအခြေစိုက်ဌာနချုပ်စခန်း183ခုကိုလက်လွတ်ထားရပြီး2025ခုနှစ်အတွင်းမှာတော့နောက်တန်းတရင်ဌာနချုပ်10ခုကိုထပ်မံလက်လွတ်ထားရတယ်လို့ဆိုပါတယ်ထို့အပြင်စစ်အုပ်စုဟာတရုတ်အိန္ဒိယထိုင်းဘင်္ဂလားဒေ့ရှ်နိုင်ငံများနဲ့ဆက်သွယ်သောနေဆက်ကုံတော်ရေးမြို့တွေဖြစ်ကြတဲ့ကမ်ပိုက်ဒီလိုင်ဇာလွေကျဲနမ်ခမ်းပန်ဆိုင်ကျူကုတ်လောက်ကိုင်းချင်းရွှေဟော်မဲဆက်မောတောင်မောင်တော်နဲ့ရခေါ်တာမြို့တို့ကိုလက်လွတ်ထားရပြီးအိန္ဒိယနယ်စပ်ရှိတမူးမြို့ကိုလည်းပြည်သူ့ကာကွယ်ရေးတပ်မတော်ကဝိုင်းပတ်ပိတ်ဆို့တိုက်ခိုက်လျက်ရှိတယ်လို့သိရပါတယ်ထို့အပြင်မြန်မာနိုင်ငံမြောက်ပိုင်းမှာအရှေ့ဘက်တရုတ်နယ်စပ်မှအနောက်ဘက်အိန္ဒိယနယ်စပ်အထိသွာလာနိုင်တဲ့မဟာဗျူဟာလမ်းပိုင်းများကိုတော်လိုင်းတပ်များကထိန်းချုပ်စုမှုထားသလိုအေယာဝတီချင်းတွင်တန်လွင်စစ်တောင်းမြေကြီးများရဲ့အရေးပါတဲ့အစိတ်ပိုင်းများကိုတော်လိုင်းတပ်ဖွဲ့များကစုမှုထားပြီးစေအိုစုရဲ့ထောက်ပို့စစ်ရဲရင်များကိုနှစ်စဉ်ပြစ်ခတ်နစ်မြုပ်ဖျက်ဆီးနိုင်ခဲ့တယ်လို့သိရပါတယ်ပြည်သူခုခံတွန်းလှန်စစ်၄နှစ်တာကာလအတွင်းစေအိုစုရဲ့လေရင်မျိုးစုံအစီး20ဟာပြက်ကျပြစ်ချခံရကစစ်သားရဲနေကြားဆောင်တပ်ဖွဲ့ဝင်တေဆုံးမှု6000ကျော်ရှိခဲ့ပြီးထိခိုက်ဒဏ်ရာရမှု2000ကျော်ရှိတယ်လို့ဆိုပါတယ်စစ်တီအင်အား8000ကျော်အထိပြုံးတီးခဲ့တဲ့စစ်အုပ်စုဟာအရမတပ်သားစုဆောင်မှုမှရရှိတဲ့အင်အားများဖြင့်အင်အားချိနဲ့နေတဲ့တရင်တပ်ဖွဲ့များကိုပြန်လည်ဖြည့်တင်းနေရပြီးတနိုင်ငံလုံးမြို့နယ်39ရာခိုင်နှုန်းခန့်ကိုသာလက်နက်ဖြင့်စိုးမိုးဖိနှိပ်အုပ်ချုပ်နိုင်တော့တယ်လို့ဖော်ပြထားပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်နိုင်ငံတော်အဆင့်အောင်စရာစစ်စင်ရေးကိုရပ်ပေါင်း903ကျော်ဟန်တားနိုင်ခဲ့ခြင်းကစိတ်တရေးရအောင်နိုင်ခြင်းအမှတ်တင်ဂေတာဖြစ်ကြောင်း KNU ထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။စစ်ကော်မရှင်တပ်ကအရင်မြစ်အားလုံးထုတ်သွင်းခဲ့ရတဲ့နိုင်ငံတော်အဆင့်အောင်စရာစစ်စင်ရေးကို903ရက်ကျော်ကြာဟန်တားနိုင်ခဲ့ခြင်းဟာစိတ်တရေးရအရာအောင်နိုင်ခြင်းအမှတ်တင်ဂေတာဖြစ်ကြောင်း KNU ကထုတ်ပြန်ထားပါတယ်။2024ခုနှစ်ဧပြီလဒုတိယပတ်မှာစစ်ကော်မရှင်ကအောင်စရာစစ်စင်ရေးကိုစတင်ခဲ့ပြီးက ကောဂရီမြို့နယ်အနီးမှာတိုက်ပွဲစတင်ဖြစ်ပွားခဲ့ကာ၂၀ရက်နှစ်ညပိုင်းမှာတောနော်ရေတခွန်ကိုရောက်ရှိလာခဲ့ကာတန်ကြက်ကာကားတန်းနှင့်အတူနိုင်ပိုင်းအတွင်းမြဝရီကိုခြေတက်ရန်ပြင်ဆင်ခဲ့တယ်လို့ဆိုပါတယ်။ကယန်နယ်ဦးဆောင်တဲ့ပူပေါင်းအဖွဲ့ဟာမြဝရီတရအမှတ်နှစ်ကိုထိုးစစ်ဆင်နေရမှာတိုက်ရုပ်လိုက်ပြီးဧပြီလ၂၁ရက်နေ့မနက်စောပိုင်းမှာအဆိုပါတန်ကြက်ကာကားတန်းကိ တနင်္ဂနွေလုံးရှိမြေတုနဲ့တယန်းစားတအရင်းမြစ်များကိုနှစ်ပေါင်း80ကျော်စိတ်ကြိုက်စီမံကလိုအပ်သမျှကိုနိုင်ငံတကာကပံ့ပိုးမှုရရှိထားတဲ့စစ်တပ်ရဲ့နိုင်ငံတော်အဆင့်စစ်စင်ရေးထိုးစစ်ကိုငါးရာသုံးရက်ကျော်ကြာပိတ်ဆို့နိုင်ခဲ့တာဟာခန်းစစ်ရှင်ပျောက်ကြားနေပြူဟာကိုကျော်လွန်ပြီးစိတ်တပ်ရေးရမှာစီနဲ့ရေးအသွင်ကွာခြားနေပြီဖြစ်ကာ စစ်အောင်နိုင်ခြင်းအမှတ်တင်ဂေတာတစ်ခုကိုရောက်ရှိနေပြီဖြစ်တယ်လို့ဆိုပါတယ်စစ်ကောင်မရှင်တပ်ကလက်နက်ကြီးအမြောက်မစ်ဆိုင်တုံးကြီးဒရုန်းလေကြောင်းပစ်ကိုတာလွန်လက်နက်တပ်ရဲ့အရင်းမြစ်အားလုံးကိုထုတ်သွင်းခဲ့ရတဲ့အပြင်စစ်သားမလုံလောက်တာကြောင့်ပြည်သူစစ်မှုထမ်းဥပဒေနဲ့အကျုံးဝင်တဲ့တပ်သားတစ်တွေကိုအစားထိုးကာစေးတိုက်ကြွေးပြီးဒိုင်းအဖြစ်အသုံးချခဲ့ကြောင်းတော်လှန်ရေးတပ ဆက်ကခဆနှစ်နှစ်တရင်ဌာနချုပ်များကိုဝိုင်းပတ်ပိတ်ဆို့နိုင်ခဲ့တယ်လို့တမဟာ6နှစ်တမဟာ9နှစ်မြေကမဆုတ်တန်း24ခုစခန်းဆက်ရှိလုံးကိုတင်ပိုက်နိုင်ခဲ့တယ်လို့ဆိုပါတယ်ထို့အပြင်2024လေးခုနှစ်နှစ်ဥပိုင်းမှစတင်ကာ2024ခုနှစ်အတွင်းခြေကုပ်စခန်းများကိုကုတ်ခဲ့တဲ့နေပြူဟာစခန်း3ခုအခြေချဆစ်ပြူဟာစခန်းတစ်ခုတရင်ဌာနချုပ်စခန်း10ခုထိတင်ပိုက်နိုင်ခဲ့တယ်လို့သိရပါတယ CNDO ပြည်သူ့ကာကွယ်ရေးတပ်မတော် MLA အစရှိတဲ့တပ်ဖွဲ့ဝင်များနဲ့အခြားတပ်ဖွဲ့များကိုဂုံပြုမှတ်တမ်းတင်ကြောင်းကရင်မျိုးသားအစည်းအရုံးဗဟို KNLA စစ်ဌာနချုပ်ကထုတ်ပြန်ထားပါတယ်ခင်ဗျာဆက်လက်ပြီးမူးမုံမြို့နယ်မှာစစ်ကောင်မရှင်ရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်အရသာပြည်သူ2ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်ကရင်မျိုးသားအစည်းအရုံးကော်တူးလေအုပ်ချုပ်နယ်မြေခလဲလွီထူခရိုင်မူးမြို့နယ်မှာစစ်ကောင်မရှင်ရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်အရသာပြည်သူ2ဦးသေဆုံးပြီး2ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ KNU ကထုတ်ပြန်ထားပါတယ်စက်တင်ဘာလ4ရက်နေ့ညနေ6နာရီခွဲအချိန်မှာစစ်ကောင်မရှင်ရဲ့ခမရ351နဲ့ခလရ60တိုင်ရင်တို့ကပိုးတောင်စုကျေးရွာကို120မမလက်နက်ကြီးနှလုံးပစ်ခတ်ခဲ့တယ်လို့ဆိုပါတယ်၎င်းလက်နက်ကြီးထိမှန်ခဲ့တာကြောင့်ပိုးတောင်စုရွာနေစောရွှေလူ55နှစ်နဲ့စောပွေးပွေး52တို့နှစ်ဦးသေဆုံးခဲ့ပြီးအသက်58နှစ်အရွယ်စောခင်လှဒဏ်ရာရရှိခဲ့ကနွားနှစ်ကောင်လည်းထိမှန်သေဆုံးခဲ့တယ်လို့သိရပါပါတယ်ခင်ဗျာဆလဘီတပိတ်ချင်းမှာစာတင်ကြားရာနေအိမ်ကိုလေချောင်းကနေတိုက်ခိုက်တာကြောင့်ကလေးငယ်တဦးသေဆုံးကလေး9ဦးအပါအဝင်9ဦးဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်မန္တလေးတိုင်းတပိတ်ချင်းမြို့နယ်ကြောက်ဖြူကျေးရွာမှာစာတင်ကြားရာနေအိမ်ကိုစစ်ကောင်မရှင်တပ်ကလေချောင်းတိုက်ခိုက်ခဲ့တာကြောင့်အသက်10နှစ်အရွယ်ကလေးငယ်တဦးအသက်ဆုံးရှုံးခဲ့ရတယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးကသတင်းထုတ်ပြန်ထားပါတယ်။စက်တင်ဘာလ9ရက်နေ့လယ်2နာရီခန့်ကကြောက်ဖြူကျေးရွာကိုတိုက်ပွဲဖြစ်ပွားခြင်းမရှိဘဲအကြောင်းမဲ့လေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့ရာကလေးငယ်များစာတင်ကြားနေတဲ့နေအိမ်တလုံးကိုထိမှန်ခဲ့တယ်လို့ဆိုပါတယ်။လေကြောင်းတိုက်ခိုက်မှုကြောင့်အသက်10နှစ်အရွယ်ကလေးငယ်တဦးသေဆုံးခဲ့ရပြီးကလေးငယ်9ဦးအပါအဝင်အပြစ်မဲ့ပြည်သူ9ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။အကြမ်းဖက်စစ်ကောင်မရှင်ဟာအရသာပြစ်မှတ်များဖြစ်ကြတဲ့ပြည်သူပိုင်နေအိမ်ဆေးရုံနဲ့စာတင်ကျောင်းများကိုမကြာခဏဥတီတိုက်ခိုက်မှုပြုလုပ်နေခြင်းဟာဆေးရဆွဲမှုမြောက်ပြီးအလွန်အောက်တန်းကျတဲ့လုပ်ရပ်များဖြစ်တယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးကအသိပေးထားပါဗျာခင်ဗျာဆက်လက်ပြီးဩဂုတ်လ17ရက်ပတ်အတွင်းအလင်းဝင်ပူပေါင်းနှင့်လက်နက်ချစစ်တုံးမှ22ဦးရှိတဲ့တရင်ကိုတင်ပြပေးပါမယ်2025ခုနှစ်ဩဂုတ်လ17ရက်ပတ်အတွင်းအလင်းဝင်ပူပေါင်းနှင့်လက်နက်ချစစ်တုံးဘန်းစကားဆအဖွဲ့ဝင်စစ်သားရဲနဲ့ပြည်သူစစ်စုစုပေါင်း22ဦးရှိခဲ့ကြောင်းပြည်သူ့ပန်းနိုင်ကတရင်ထုတ်ပြန်ထားပါတယ်အလင်းဝင်ပူပေါင်းလာသူများတွင်တနင်္သာရီတိုင်းကရင်ပြည်နယ်ပဲခူးတိုင်းစကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းနှင့်မွန်ပြည်နယ်တို့မှစစ်သား12ဦးရှိပြီး10ဦးမှစစ်မှုထမ်းတပ်သားတင်များဖြစ်တယ်လို့ဖော်ပြထားပါတယ်။ထို့အတူတနင်္သာရီတိုင်းမှရဲ2ဦးနှင့်မကွေးတိုင်းမှပြည်သူစစ်2ဦးတို့အလင်းဝင်ပူးပေါင်းလာတယ်လို့သိရပါတယ်။ထို့အပြင်စစ်တုံးမှန်းအဖြစ်ဖမ်းဆီးခံရသူစုစုပေါင်းစစ်သား9ဦးရှိပြီးစကိုင်းတိုင်းနှင့်တနင်္သာရီတိုင်းတို့မှဖြစ်က3ဦးမှစစ်မှုထမ်းတပ်သားတင်များဖြစ်တယ်လို့ဖော်ပြထားပါတယ်။အကြမ်းဖက်စစ်ကောင်းဆောင်မှမိုးလုံးပြည့်မူတာဝါဒများဖြင့်ဗတ်ပေါင်းစုံမှနေ၍ဝါဒဖြန့်နေတော်လဲစကားဆတပ်ဖွဲ့ဝင်များ၏ အလင်းဝင်လက်နက်ချအင်အားသည်ရုတ်ရော့သွားခြင်းမရှိဘဲတနေ့တခြားတိုးပွားလျက်ရှိခြင်းသည်မင်းအွန်လိုင်းပြုလုပ်မည်အတုရောင်ရွေးကောက်ပွဲအပေါ်အချင်းချင်းကြား၌ပင်အယုံကြည်မရှိကြကြောင်းထင်ရှားစေတယ်လို့ဆိုထားပါတယ်။တစ်ဖက်တွင်လည်းတတိယအကြိမ်ထိုးစစ်လှိုင်းကြီးအတွက်ပြည်သူတော်လှန်တပ်ဖွဲ့များပူးပေါင်းပြင်ဆင်နေခြင်းစစ်ကော်မရှင်၏အတုရောင်ပြကွက်များနောက်ွယ်၌အစစ်အမှန်ဘဝများဖြင့်ရင်း၍မသိမချင်းပေးဆက်နေခဲ့ကြရသည့်အနာဂတ်မဲ့အောက်ခြေစစ်တီများအတွက်ပြည်သူဘက်ရည်တည်ကူးပြောင်းခြင်းသည်နောက်ဆုံးသောရှင်တန်ခွင့်မျှော်လင့်ချက်တစ်ခုဖြစ်လာနေကြောင်းပြည်သူပန်းနိုင်ကထပ်လောင်းသတိပေးထားပါတယ်။ပြည်သူပန်းနိုင်ကကြောက်ယူထားတဲ့အမှတ်တမ်းများအရ2025ခုနှစ်ဇန်နဝါရီလမှဩဂုတ်လစတုတ္ထဘက်အထိအလင်းဝင်ပူပေါင်းနှင့်လက်နက်ချစစ်တုံးမှန်းစုစုပေါင်း2004ဦးထိရှိခဲ့တယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီရေးသတင်းကောက်နှုတ်ချက်တွေကိုတော့ Radio NUG သတင်းတောက် Carshell နဲ့ဗဒေဖိုးတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။ဗီဒီယိုအန်ယူဂျီမှဆက်လက်အသံလွှင့်ပေးနေပါတယ်။စီရေးသတင်းကောက်နှုတ်ချက်ပြီးမှတော့ပြည်တွင်းသတင်းများကိုຫນွေဦးမိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ပါပါရှင်။အခုချိန်ကစပြီးဗီဒီယိုအန်ယူဂျီရဲ့မနက်ခင်းပြည်တွင်းသတင်းများကိုကျွန်မຫນွေဦးမိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံတွင်တော်လှန်အင်အားစုများတနင်္ဂနွေလို့အတိုင်းအတာဖြင့်ထိုးစစ်ဆင်ရန်ပြင်ဆင်နေတဲ့သတင်းကိုဥစွာတင်ပြပေးချင်ပါတယ်။အမျိုးသားရင်ွယ်ရေးအစိုးရ NUG ၏ကာကွယ်ဝင်ကြီးဌာနသည်တော်လှန်ရေး၏အရေးပါသောအလှည့်ပြောင်းတရက်ကိုဖန်တီးရန်နိုင်ငံတော်ဝန်ဒေသအသီးသီးတွင်အချက်အလက်ငင်စစ်ဆင်ရင်များပြုလုပ်ရန်ပြင်ဆင်နေကြောင်းစက်တင်ဘာလ9ရက်နေ့ကထုတ်ပြန်တဲ့ပြည်သူ့ခုခံတွန်းလှန်ချက်၄နှစ်ပြည့်အစီရင်ခံစာတွင်ဖော်ပြထားပါတယ်။ပြည်သူ့ကာကွယ်တပ်မတော် PDF ကိုနေရာနှံတက်ဖြန့်တိစောက်ထားနိုင်ပြီးဒီနောက်တိုင်းသားတော်လှန်ရေးအဖွဲ့များကလည်းရမနာတိုက်ပွဲဝင်နေခြင်းကအဖြစ်ပြောင်းတွေအခြေအနေပေးမှုများဖန်တီးထားတယ်လို့ဆိုထားပါတယ်။တနင်္ဂနွေလို့အတိုင်းအတာဖြင့်အထွေထွေထိုးဆစ်ဆင်နွေးနိုင်ရန်တပ်ဖွဲ့များကိုပြင်ဆင်ခြင်း၊ဂန္ဓာရန်ပုံဝင်စုစည်းခြင်း၊ခေယံမီကြောက်ဖြစ်တင်းခြင်းတို့ကိုလှုံ့ဆောင်နေကြောင်းအထူးသဖြင့်တပ်တည်ဆောင်ရေးကိုအစားပေးဆောင်ရနေပြီးတော်လှန်ရေးအစပြုစဉ်ကအချိန်တိုတွင်ရေးကျင်စုဖွဲ့ခဲ့ရသည့် PDF တပ်ဖွဲ့များကိုယခုခါစနစ်တကျလေ့ကျင့်မှုစုဖွဲ့မှုကွက်ကဲမှုအစဉ်စဉ်တာဝန်ပေးအပ်မှုများဖြင့်အားဖြင့်နေသောတပြိုင်နက်တည်းဗန္ဒန်ရန်ပုံဝင်နှင့်ဆက်လက်နှင့်ပစ္စည်းများစုစည်းမှုကိုလည်းဆောင်ရွက်လျက်ရှိကြောင်းအစီရင်ခံစာမှဖော်ပြပါသည်။ပြည်သူများကစေုပ်စုအားနိုင်ငံတော်၏ရန်သူအဖြစ်သတ်မှတ်ထားပြီးအစံဖက်စစ်ခေါင်းဆောင်များသည့်ရုပ်ချစ်စိတ်အမှန်ရှိသူများမဟုတ်ဘဲစစ်ဝါဒကြီးစိုးခွင်သာရမည်ဆိုလေတန်းတပါးကြုံခံရန်ဝန်မလေးသူများဖြစ်ကြောင်းလူတော်လှန်ကာလတွင်ပြည်သူများသည့်စစ်ကြုံခံရသည့်ထက်တရားပြည်ကပုံမြက်သည်ဟူသောခံယူချက်ဖြင့်စစ်အာဏာရှင်စနစ်ကိုဆုံးသက်ရန်တပ်ပွဲဝင်နေကြောင်းအသိပေးထားပါသည်။အရှိတွင်မြန်မာနိုင်ငံမြောက်ပိုင်းရှိဒိုင်းဒါတော်လှန်ရေးအဖွဲ့များသည့်အင်းကြီးချင်းနိုင်ငံများ၏ဖိအားပေးမှုကြောင့်ထိုးစစ်များတွန့်ဆုံနေရပြီးထို့အခွင့်အရေးကိုအသုံးပြုကာစေုပ်စုသည်ဒေသချို့တွင်တံပြန်ထိုးစစ်များဆင်နွှဲလာတော့လဲတော်လှန်အင်အားစုများကပျောက်ကြားစစ်၊တုတ်ရှားစစ်၊နေရာယူစစ်၊နေယူဟာများဖြင့်ထိရောက်စွာတုံ့ပြန်တိုက်ခိုက်နေလို့ထုတ်ပြန်ချက်တွင်ဖော်ပြထားပါသည်။ယခုနှစ်ကုန်တွင်စေုပ်စုကစစ်ဆင်ထားသည့်အတုရောင်ရွေးကောက်ပွဲသည်၎င်းတို့၏အာဏာသိမ်းမှုကိုတရားဝင်ဖြစ်စေရန်ကြိုးပမ်းမှုတည်းဖြစ်တော်လဲထိုကြိုးပမ်းမှုသည်တော်လှန်အင်အားစုများကိုပုံမူရင်ရွက်စေပြီးပြည်သူခုခံတွန်းလှန်စစ်ကိုပုံမူပြင်းထန်စေလိမ့်မယ်လို့ကာကွယ်ဝင်ကြီးဌာနကထောက်ပြထားပါသည်။စနစ်ပြောင်းတွန်းလှန်ရေးတွင်အခက်အခဲများစွာကိုရင်ဆိုင်ရမည်ဟုမျှော်လင့်ထားပြီးထိုအခက်အခဲများကိုဉာဏ်ပညာဆွေးတက်တည်နဲ့လုံလဝရိယဖြင့်ကြုံလွှားရမှာဖြစ်ကြောင်းအထူးသဖြင့်တွန်းလှန်အင်အားစုများ၏စုစည်းညီညွတ်မှုနှင့်ဥဆောင်မှုကိုမြင့်တင်ရန်ရှင်းလင်းပြသသောတွန်းလှန်လမ်းစဉ်ဖြင့်ဆီယနာရှင်စနစ်ကိုဖယ်ရှားရန်ဦးတည်ချက်ကိုဆက်လက်ထိန်းသိမ်းထားရန်လိုအပ်ကြောင်းဆိုထားပါသည်။အမျိုးသားရင်ွယ်ရေးအစိုးရနှင့်ပြည်သူ့ကာကွယ်တပ်မတော်သည်တွန်းလှန်အင်အားစုများနှင့်ပူးပေါင်းကာပြည်သူ့ခုခံတွန်းလှန်ဆက်၄နှစ်ပြည့်အခါသမယတွင်တွန်းလှန်ပန်းနိုင်တုံဆက်လက်ကြိုးပမ်းသွားမှာဖြစ်တယ်လို့တနိဋ္ဌာန်ပြုထားပါသည်ရှင်။ဆက်လက်ပြီးကြာကာလဒေသန္တရပြည်သူ့အချုပ်ရေးဖော်ဆောင်မှုဘုတ်ကော်မတီနဲ့ရန်ကုန်တိုင်းပြည်သူ့အချုပ်ရေးအဖွဲ့များစည်းဝေးကျင်းပပြုလုပ်တဲ့တင်ကိုတင်ပြပါမယ်။အမျိုးသားရင်ွယ်ရေးအစိုးရကြာကာလဒေသန္တရပြည်သူ့အချုပ်ရေးဖော်ဆောင်မှုဘုတ်ကော်မတီနဲ့ရန်ကုန်တိုင်းမှာပြည်သူ့အချုပ်ရေးအဖွဲ့များတွေ့ဆုံဆွေးနွေးပွဲစည်းဝေးကိုမြင့်ဆောင်2025ကိုစက်တင်ဘာလ9ရက်နေ့မနက်10:00နာရီချိန်တွင်ကျင်းပပြုလုပ်ခဲ့ရာအစည်းအဝေး၌ကြာကာလဒေသန္တရပြည်သူ့အချုပ်ရေးဖော်ဆောင်မှုဘုတ်ကော်မတီအတွင်းရေးမှုအဖွဲ့ဝင်သစ်စစ်နှင့်ဇွမ်းဝင်ကြီးဌာန Kana, Dwepe Dungwe Ma Pwem Maska Pyo Cha Khe Chang Tariya Shibare. Puna Pitu Ocho Ye Pwe Wim Ya Ma, Ocho Yi Sanya Pao Sat Long Ngan Ya Ne Pate Yue, Tishi Lu Di Miya Ko Suen Rui Khe Cha Ya, Wengi Tha Na Titi Dangwe Shidu Miya Ma, Dian Le Pye Cha Khe Lu Diya Ware, Soba Siwe To Mieran Dungwe Miya, Dutiya Dungwe Miya, Dwepe Dungwe Miya, Tana Sanya Miya Ma Dangwe Shidu Miya Ne, Yangong Nai Ma Pitu Ocho Ye Pwe Wim Ya Te Yau Khe Cha Pi, Siwe Ko Ne Le Senna Na Ye Chen Rui, Dian Na Khe Lu Tishi Ya Ware Shi. Yama Siu Sunet sent Redo Luque Commissiongo Pe Shaya, about the Macamia down so red ring selecting Yabame. Yama Sita eat the media, Lule Quen Pine Mune, Lule Dodre Media, Miago Pim Mata Kai Munia Jare, Ningan Gatri, Tao Mia Puecho, IFJ Abawi, Gaba, the Maca Puecho, Quenacudi, Siu Sunet sent Renidi, Yamaning a Luque Commission, MNHRC Go, Shitam Asha Muda Luque Pue Senior Forum, SEANF Mape Shayan, down so tight. ကြောင့်စင်ညာချက်ထုတ်ပြန်ပါတယ်စတင်မာလာ၄ရက်ကနိုင်ငံတကာအလို့သမဂအဖွဲ့ချုပ်အာရှပစိဖိတ်နဲ့ကမ္ဘာသမဂအဖွဲ့ချုပ်များအာရှပစိဖိတ်ဒေသဆိုင်ရာအဖွဲ့များ APROE ပူးတွဲကြေညာချက်တွင် MNHRC သည်2021ခုနှစ်စစ်အာဏာသိမ်းမှုမှစ၍လူခွင့်ချိုးဖောက်မှုများကိုစုံစမ်းရန်ပြက်ကွက်ပြီးစစ်တပ်ပြောခွင့်ရသူအဖြစ်လှောင်ဆောင်နေလို့ပြောဆိုထားပါတယ် IFJE မြန်မာသတင်းထောက်များကိုရရအောင်အနာသိမ်းမှုနောက်ပိုင်းသတင်းထောက်ခွင့်အုပ်ထက်မင်းနဲ့တက်ပြတ်ခံခဲ့ရပြီး2019ခုနှစ်ဩဂတ်လ3ရက်နေ့ကစတင်ထောက်များနဲ့တက်ကြွလှုပ်ရှားသူများကိုဖိနှိပ်ရန်ရာဇသက်ကြီးဥပရိပုံမှ50နှစ်ကြာကြီးနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဥပရိများကိုအသုံးပြုနေရလို့ MNHRC စစ်တပ်၏တရားမဝင်တပ်ဖြတ်မှုနှင့်ဖမ်းဆီးမှုများကိုတိုက်စစ်နေမှုသည်သတင်းမီဒီယာလွတ်လပ်ခွင့်ကိုထိခိုက်စေပြီးပြစ်ဒဏ်မှာလွတ်မြောက်မှုကိုအားပေးနေလို့ဆိုထားပါတယ် စနမိုင်းကျေးရွာတွင်ဒီဇယ်တင်ဆောင်လာသည့်ကားမှလမ်းမတွင်ပြင်နေသည့်ကားတစ်စီးကိုဆွဲပေးရလှုပ်စဉ်တိုက်မှောက်သွားရမှနေနှလုံးမီးလောင်တဲ့သတင်းနောက်ထပ်တင်ပြပါမယ်။တအောင်းပြည်တပ်မဟာ6နေမြေလက်ခန်းခရိုင်စနမိုင်းကျေးရွာတွင်ဒီဇယ်တင်ဆောင်လာသည့်ကားမှလမ်းမတွင်ပြင်နေသည့်ကားတစ်စီးကိုဆွဲပေးရန်ပြုလုပ်စဉ်တိုက်မှောက်သွားရမှနေနှလုံးနှင့်ကားတစ်စီးမီးလောင်မှုဖြစ်ပွားခဲ့ကြောင်း ဒီဇယ်တင်ဆောင်လာသည့်ဥမော်ကွန်းနောင်သည်စနမိုင်ကျေးရွာရောက်ချိန်လမ်းမပေါ်တွင်မိုင်းမီတန်းရွှေ၏ကားသည်ပြက်နေရာကြောင့်ကားဆွဲပေးရန်လှုပ်ရာဒီဇယ်တင်ဆောင်သည့်ကားနောက်ပြီးလိမ့်ပြီးလမ်းမအောင်ရှိနေနောက်အိမ်ပေါ်သို့တိမ်မောက်ခဲ့ကမိလောင်မှုဖြစ်ပွားခဲ့လို့ဖော်ပြထားပါသည်အဆိုပါဒီဇယ်ကားတိမ်မောက်မှုကြောင့်ဦးလီကြားရှင်နှင့်ဦးအားဆက်တို့၏နေအိမ်နှိမ့်နှင့်ကားတစ်စီးစုစု 25မိနစ်အချိန်တွင်ပြင်းပြင်းထန်ထန်ခဲ့လို့အတည်ပြုထားပါတယ်ရှင်။ရန်ကုန်ဆလင်းစင်ပြူကျွန်းပြီးဆွေးနေတဲ့မိုးတောက်ရောင်နေကားမှခီးတဲ့၃ဦးပေါ်တာဆွဲဖမ်းဆီးခံရတဲ့သတင်းကိုနောက်ဆုံးတင်ပြပေးချင်ပါတယ်။ရန်ကုန်ဆလင်းစင်ပြူကျွန်းပြီးဆွေးနေတဲ့မိုးတောက်ရောင်နေခီးတဲ့ပူဆောင်ရင်ရင်လိုက်ဖြစ်လိုက်ပါလာတဲ့ခီးတဲ့၃ဦးပေါ်တာဆွဲဖမ်းဆီးခံခဲ့ရတယ်လို့ပြည်သူ့ညီနောင်ဆလင်းကထုတ်ပြန်ထားပါတယ်။စစ်တင်မာလ6ရက်နေ့မှာရန်ကုန်မှထွက်လာတဲ့မိုးတောက်ရောင်နေကားပေါ်မှာဆလင်းမြို့နယ်စင်မာကျွန်းရွာသားအသက်32ဝန်းကျင် အမျိုးသားတဦးဟာမကွေးကေပြာစစ်ဆေးရေးကိန်းမှာဖမ်းဆီးခံခဲ့ရလို့ဆိုပါတယ်။သူ့ပြင်အသက်25နှစ်ဝန်းကျင်အရွယ်ရှိအမျိုးသမီးနှုတ်ဟာလည်းတောင်ယူလန်စစ်ဆေးရေးကိန်းမှာဖမ်းဆီးခံခဲ့ရတယ်လို့သိရှိရပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio UNG သတင်းထောက်ဖတ်ရှောင်းနဲ့အရေးပေါ်တို့ကပေးပို့ထားတာဖြစ်ပါတယ်ရှင်။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာ။ယခုတစ်ခါတင်ဆက်ပေးမယ့်တော်လန်ရေးကဗျာအစီအစဉ်မှာဝင်းမင်းခံရေးသားပြီးလွတ်လပ်ຫນွေဥခန်းစားရွတ်ဖတ်ထားတဲ့အစိတ်ခွက်လို့အမည်ရတဲ့တော်လန်ရေးကဗျာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
။အစိတ်ခွက်ကြည်ကွဲစရာတွေညားပြီမဲ့အားငယ်နေလို့ခီးမပေါက်ဘူး။ဆုံးရှုံးမှုတွေပြိကျနေပြီမဲ့နစ်မြုပ်မသွားအောင်ခါချရမယ်။အမြင့်ဆုံးစားချိန်တက်ပြီးရင်ငါတို့ရဲ့ဆွဲအားကြောင့်အဲ့ဒီလှိုင်းကပြန်ကျမယ်အေးအတူပူအမြဂတိကဝတ်နဲ့ငုံမိသေးတိုင်ကူခတ်မယ်တုံတုံမိသားခုနှစ်တွေကိုကြွကြွအိတ်ထဲဆုထည့်ပြီးအမိုက်ပုံးထဲသွားပြင်မယ်အသစ်ဆက်ဆက်တက်ကရစ်တွေကိုရွေးချယ်ပြီးစိတ်တူကိုယ်တူထမ်းပိုးမယ်မတွေ့ဝေနဲ့စိတ်မပြတ်နဲ့စိတ်ပြတ်မှုတွေ့ဝေမှုဟာငါတို့ကိုတောက်စီချင်လို့ရန်သူကချတိုက်တဲ့မူးရစ်ဆေးဖြစ်တယ်ငါတို့တုံမှောက်ရိုက်ခွဲပြစ်ရမယ်တခုတည်းသောအစိတ်ခွက်လည်းဖြစ်တယ်ဝိမိက
ရေဒီယိုအန်ယူဂျီသောတာရှင်များခင်ဗျာဒီကနေ့မနက်ပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာတပတ်အတွင်းသတင်းများကိုမတူပီချင်းဘာသာဖြင့် The Matubi Times မှတင်ဆက်ပေးထားပါတယ်ခင်ဗျာ
လမ်းကလုံးကဘေကဖူးကစားဘေးဒင်းစနေတလားငါယဘူးဥန်သာနီကောကောကမားစက်တမ်ဘာဟာယလခတ်ခိကာသံစနာတာအဒန်ကဘင်္ဂလားကလုံးနီမတူထမ်းစန်လောအပကနာမလေးရှားရမ်ကောလာလမ်ပူအင်ဘီယာကောမြန်မာရက်ဖျူဂျီခခမ်လားmatu social organization lo amoti kumthani kumkulkum nga september nikul ni ret ne na ayula medical check up asai pa ni dila ol tha yak lo tehega medical check up program na nakong khon athuku summer athuku ne atlo sibai kh kho thum van ni dila ming la om medical check up sai ham nangaya ta ma ka lo ne tu kai si lem hat khun ham ange veti ange tu si sna kho ayula pek niulle kung translator kho khula om ni dala chwe heka program he lu u ye kan tat la om dong a ming sin yu ya pe ham kho yak sakna khu uti atu si boi sna thum thai ham kho kyo mu li dala ms solo ol thang dong a teng sa atu ngai ngai na om ta ms o ga facebook page lam klong ke byak sak la om ni medical check up sai na ngai ata adang ka teng sak phone number a whatsapp lam klong ming pe thai dala olทางอาลาနီနာမလေးရှားရမ်ကွာလာလမ်ပူအမြန်မာပြည်နာမယနေ့ဆုံးထုံးပငါအထုံတွေဖော်ရန်ဂျစ်ရီဆမ်စရီအတူကိုတလာအောထန်ရောက်လုံးကုမ္ထာနီကုမ္ကုလ်ကုငါစက်တမ်ဘာနီနီနင်ခွေယနာကွာလာလမ်ပူဘူကစ်ဘင်တန်တင်ဝါယာမလေးရှားအာနာပိုင်ခึกလို့လုံအပိဒူတီပါမစ်ကခືပေါ်ထန်ခึกတူခမ်လာအော်ပရေရှင်းအစာယူတီလာမင်းလာအုံးတိကအော်ပရေရှင်းမင်းတဲ့ OP ဘီလန်ဂျာတီလာမင်းအပိတီဘူထရာဂျာယာအီမီဂရေးရှင်းရှင်ကအော်ဖီဆာရာပရုံနဲ့အလှမမ်ဘာခက်သူမူတီအစာယူလာအုံးအော်ပရေရှင်းဟာဖောရန်ထောင်ထောင်ထဲရုတ်လိုက်နဲ့မလေးပင်နမ်ရရက်ဆမ်လီပငါလိုက်အဟ ோம் လာထောင်ထောင်နေလိုက်ဟဲထန်လာအချက်ကိုဖော်ရဖောရန်ထောင်ယစရီဆမ်စရီဟဲအတူကလာအုံးတလာမလေးရှားအော်ထောင်ဒုံလုံးကအတင်းစာသူခခွေယာဘင်္ဂလားဒေ့ရှ်နိုင်ငံသားယထုမ်ဆမ်ကွာပရုမြန်မာနိုင်ငံသားယနေ့ဆမ်ထုံပငါနီပေါ်နိုင်ငံသားဆမ်စရီပနေအိန္ဒိယနိုင်ငံသား somnga pariat indonesia naingan ta hlekwa ne atlu thangphun pakwa thum tila mingla om teheka operation atong khlana mle pilnam khaklo permit om mla bi kasai khak ne tu kai ti put atayu do nga operation kasayu tila mle media khate nga olthang kohut kong lo athwi tehe atu khak he permit om mla bi kabi khak ne visa alon la ko om khak tila mingla om Mindat Matipilaklo, Meng Sam Sri Tenga, Kumthani Kunkul Kumga, September, Nili Nina, Yin Kazet Hota Pakata, Tongpa Pakatlo, Tumsane Atunti Angon Tila, Old Tangyak Loom. Tang Akongon He, Magui Region, So Kopui, Aji Vangza Katila, Mingla Omti, No Pai Ahoti, Angon Tila, Mingla Om. The Hika Tang Angon He, Amabung Loni Kasai Tila, Video Runga, Atui Heko, Mula Om. The Bung Mula, Tangangon Kunglo, Video Runga, Atuila Om Padi. Tumsane, Waitum Atunti, Angon Tila, Mingla Om. Akaduk Hutahe, Mindat Kapui Lishi Vangsaka, Kumsam Tum Tai Kalo, Nu Bar Itila, Mingla Om. Tangangon Ne, Tu Kaiti, Matlam Le, Dantat Etingon, Mingla Om La. Apalina, Chin Koba, Minat Kopuya, Minat Township People Administration Law, in Tangsu Sien as High Pau Nidila, Kumtani Kumkulkunga, September, Nili Nina, Old Tangala. Administration Haglo, Minat Kopuya, Pitu Wansamu Longan, Athen Las High Taina Hamla, Pilnam Organization Hagne, Bunyong Uteti, Kopui Kuya, the Hika Bangla, in Tangsu Sien He, Sila Om Nidila, Old Tangdong Longa, Dungsa. Pilnam Bailoko, Kopui Ukung. Hagne bungyong utheti bom muhamla athui te bungmila te heka inthongsu seyin he minat administration ka asaila omti imkhuya kadik ne yin kase thlang omata administration khakte nga yak sakham ne inthongsu seyin he minat khupui khuya mangu hamla ul thangdong longa tingsa pangana miss international myanmar 2025 hamla Matu chain model nan easily he atigutila mingla om. Kumthani kumkulkumga September nilin nin kuyin Rangoon. Sirona Hotel Grand Ballroom Asai Miss International Myanmar 2025 crowning ceremony and media press conference are nan easily he atiguti official Miss Hedwan Bangla 2025 Miss Crown Kose Miss International 2024 Queen Lo Akum Sakla Om Model Nan Easily Nana Heta Japan Ram Osaka Sai Hamla Om Miss International 2025 Miss Lulangnapoya, Nyamayungla Lulangvan Nitila, Mingla Om. Kumtani Kumkulkumga Junla Nikul Nisri Nina Asai, Miss Universe 2025 Poyako, Nan Easily He Chin Kobal Hakha Yungla, Miss Lulangvanti, First Runner Up Adangla Om. Badna, Myanmar fighter Ongla Ansaida, Thailand, Bangkok, Lampanese Stadium, Sai Hamla Goom, 15931 Puya, Sweden fighter ne, Thaklu Lang Hoi Nidla, Mingla Om. Maitha Kumthani Kumkulkumga, Ottawa Nithum Nina, Ongla ne, Sweden fighter, Zibezita ne, Middleweight Roller, Thak Hoi Nidla, Mingla Om. Sweden fighter heta kumthani kumkul kumthoma nuk bigla thakla omti pai athak parna rawsang fighter pakhatla om ani heta once thaklu langna pai lekhat athak nakhuya pai sri atati pai li sungla om angla hekho once a pai lekwa athak khuya pai leli atati pai nga sungla om teheka pai he Myanmar fighter Ongla Hamla Anuk Big Athakna Poila Om Ni Tila Ongla Lo Amaka Facebook Donga Ateng Sa
Radio Dong Longa Natun Kangai Khakta Kolkhu Ka Ati Yalpikum Tonic Khat Minjang Khnek Parele Mini Som Thoma 16 meter 17.79 meter hat dong long akot natun thai sir tematu bi tham ol thang khnatun dei soa jalla omai na ka khu sa bai din mo se
di kini ga do di nya le be radio NUG ye season 2 go khit ta yin na lai ba me မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမ90 MHz ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ60 MHz တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။